ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတသန်းကျော်ရှိလာခဲ့ပြီးလာမယ့်လတွေအတွင်းမှာသန်းပေါင်းဘလောက်ဆိုတာအတိအကျမသိရပေမဲ့ဆက်လက်ကူးစက်နိုင်တဲ့အခြေအနေရှိနေပါတယ်။သိပ္ပံပညာရှင်တွေကတော့ဒီရောဂါကာကွယ်ရေးအတွက်ဆေးတွစ်ဆီနိုင်ရေးအပြင်းထန်ကြိုးပမ်းနေကြပါတယ်။ VOA သတင်းထောက်ကယ်ရော်ပီယာဆန်ရေးတဲ့သတင်းထောက်ကိုကျွန်တော်ကြိုဆန်တာပြောပြလိုပါတယ်။COVID-19 နဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေမသိနိုင်သေးတဲ့အချက်လက်တွေအများကြီးရှိနေသေးပါဒီရောဂါဘယ်လိုပြန့်နှံ့ကူးစက်တယ်ဆိုတာကိုလည်းအတိအကျအခိုင်အမာသိရှိကြသေးတာမဟုတ်ပါဘူးဒီလိုအချိန်မျိုးမှာဒီရောဂါကာကွယ်ဖို့ကုထုံးဆိုတာကလည်းအခိုင်အမာမသိရှိရသေးတယ်တော့တကူရေးတန်ရှင်းမှုကိုခရီးဆိုင်ဖို့လူချင်းချင်းတယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့ဆိုတာတွေကပဲသိရှိထားပြီးသားကာကွယ်ရေးနည်းလမ်းတွေဖြစ်ပါတယ်အမေရိကန်ပြည်သူဗဲလာစီကောလိကဒေါက်တာပီတာဟော့တက်စ်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးဆေးတွစ်ဆီဖို့ဟိုးစားရောဂါပြန့်နှံ့ဖြစ်ပွားခြင်း2003ခုနှစ်မှာစတင်လုပ်ဆောင်ခဲ့သူပါဒါပေမဲ့အဲ့ဒီနောက်ပိုင်းမှာသူ့ရဲ့သုရေသနအတွက်ရံမှုတွေကုန်ခန့်သွားခဲ့ပါတယ်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးတွေဟာပိုမိုဖြစ်ထွန်းပြီးပြန့်နှံ့ကူးစက်လာနိုင်ပွဲရှိတယ်တချို့ဟာ COVID-19 လောက်မပြင်းထန်ပဲခက်ပြောပြောဖြစ်နိုင်ပေမဲ့တချို့ကတော့ဒီထက်ပိုပြင်းထန်ပြီးတော့ဖေးစင်းနိုင်ွယ်ရှိတယ်လို့လည်းသူကဆိုပါတယ
် Epidemics for coronaviruses have become a new normal that we saw with SARS in 2003 we saw with MERS in 2000
coronavirus ကရောဟာပုံမှန်ဖြစ်စဉ်အစ်စ်တစ်ခု a new normal ဖြစ်ပါတယ်2003ခုနှစ်တုန်းက SARS ရောဂါဖြစ်တာကြုံခဲ့ရတယ်အဲ့နောက်2012ကျတော့ MERS ရောဂါနဲ့ကြုံရပြန်တယ်အခုတခါဒီ coronavirus နဲ့ကြုံလာရပါတယ်ဆိုတော့ဆယ်စုနှစ်တစ်ခုတိုင်းတစ်ခုတိုင်းမှာအဓိကကိုရိုနာဗိုင်းရပ်စ်အစ်စ်တစ်မျိုးစီကြုံလာရပါရှိနေတယ်လို့ဒေါက်တာဟော့တက်စ်ကပြောသွားတာဖြစ်ပါတယ်။ဒါရီကိုကြည့်ရင်ကုသဆစ်တစ်ခုဖော်ထုတ်ရမယ်ဆိုတဲ့အချက်ဟာလိုအပ်တာထက်တောင်ပိုနေတဲ့ကိစ္စဖြစ်ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုရော့ကျသွားပြီးပုံမှန်အခြေအနေပြန်ရောက်လာပြီးတိုင်အောင်ဆက်လက်လုပ်ဆောင်ရမယ့်ကိစ္စလည်းဖြစ်ပါတယ
်။ We're developing a vaccine for global health purposes. You know, we're very concerned what happens.
ကျွန်တော်တို့ဟာတကမ္ဘာလုံးကျန်းမာရေးအတွက်လိုအပ်ချက်တစ်ခုအဖြစ်ကာကွယ်ဆေးဖော်ထုတ်ဖို့လှုပ်ဆောင်ပြရတာဖြစ်ပါတယ်။ဒီဗိုင်းရပ်စ်ကူးစက်မှုဟာလူတွေကြိတ်ကြိတ်တွန်းနေတဲ့မွန်ဘိုင်းတို့ကယ်ကတာတို့ဒေလီတို့လိုမြို့တွေရဲ့စီးရဲသားရပ်ကွက်တွေထဲကိုရောက်ရှိသွားမှအထူးပဲစိုးရိမ်ပါတယ်။ဒီနေရာမှာ social distancing ကိုခေါ်တဲ့လူချင်းချင်းခပ်ခွက်ခွက်ခလန်းလန်းနေဖို့ဆိုတာဘယ်လိုလုပ်ဖြစ်နိုင်ပါမလဲ။ဒါကြောင့်အိန္ဒိယနိုင်ငံလိုဒေသတွေအတွက်ဒီကာကွယ်ဆေးဟာသိပ်ကိုအရေးကြီးနေပါတယ်။ဒါဟာကျွန်တော်တို့အဖို့လောလောဆယ်မှာအဓိကဦးစားပေးကိစ္စပဲဖြစ်ပါတယ်လို့ဒေါက်တာဟော့တက်စ်ကပြောသွားတာဖြစ်ပါတယ်ဒေါက်တာဟော့တက်စ်ဟာဒီရောဂါဖြစ်ပွားသူတွေကိုကုသရေးကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးနိုင်ရေးအတွက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးဆေးချပွေတွစ်စီဖို့ကြိုးပမ်းနေတဲ့သိပ္ပံပညာရှင်တွေကတူဦးဖြစ်ပါတယ်ကမ္ဘာနေရာတိုင်းမှာသန့်ရှင်းတဲ့ရရှိနိုင်တာမဟုတ်ဘူး COVID-19 ဟာတကြော့ပြန်လာနိုင်တဲ့အခြေအနေရှိနေတယ်လာမယ့်နှစ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးအစ်စ်တွေပေါက်ဖော်လာနိုင်တယ်လို့ယူဆထားသူတူဦးလည်းဖြစ်ပါတယ်ခင်ဗျာ